Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာသောရရှင်များရှင်လန်းချမ်းမြေကြပါစေ VOA American အတန်က2019ခုနှစ်နိုဝင်ဘာလ16ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းလုံးမီတာ32.40နဲ့49လို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါပါခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်ကတော့ကြော်စံသားပါခင်ဗျာ။ဇင်ဘာဝေးနိုင်ငံသမ္မတရောဘတ်မူဂါဘေကိုစစ်တပ်ကနေအကြေကျုပ်ချထားလိုက်ပြီးသူ့ရဲ့ကံကြမ္မာမရင်မရဖြစ်နေပါလေ။အခုခါကဘာပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုဟာဘယ်တော့ငှားနဲ့မှမတူအောင်ခိုင်ခိုင်မာမာရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အာရှခီးစဉ်အတွင်းလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်တွေကိုဆွတ်လွတ်ခဲ့တယ်လို့အခွင့်အရေးအဖွဲ့တွေကဝေဖန်နေရပါတယ်။ဒီသတင်းတွေအပါအဝင်နောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကြီးညာမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီဦးကျော်သံသာခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
In Asia, our message was clear and well received. America is here to compete.
သတင်းနှစ်ပတ်ကြာတွားရောက်ခဲ့တဲ့သူ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအောင်မြင်မှုတွေအကြောင်းသမ္မတဒေါ်နယ်ထရမ့်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတော့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းသတင်းအမှားတွေတမင်တကာထောက်လာတာများတာနဲ့အမျှကမ္ဘာတစ်ဝှမ်းမှာအင်တာနက်လွတ်လပ်ခွင့်တွေလည်းကျဆင်းလာနေတယ်ဆိုပြီးပြောလိုက်တဲ့အကြောင်းနောက်ပြီးတော့ထိုင်းနိုင်ငံရောက်အလုံးမရတဲ့မြန်မာလူ့သမားတွေနေနာကြီးတောင်းခံနေကြတဲ့အကြောင်းစတဲ့သတင်းလော်တွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ဇင်ဘာဝေးနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့သမ္မတရောဘတ်မူဂါဘေဟာနေအိမ်အကျယ်ကျုပ်ချထားခြင်းခံနေရတယ်လို့တောင်အာဖရိကသမ္မတကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။နေပေါင်း39ခုနှစ်ကြာအာဏာရယူထားရတဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရမှာသမ္မတမူဂါဘေရဲ့ကံကြမ္မာဟာမရေမရာဖြစ်နေသေးပါလူမှုကွန်ရက်မီဒီယာတွေမှာတော့ဟရာရီမြို့တော်မှာအခြေအနေတင်းမာနေတယ်လို့ရေးသားနေကြပါတယ်စီးပွားရေးလုပ်ငန်းတချို့ကိုလည်းစောစောစီးစီးပိတ်သွားခဲ့တယ်လို့ဆိုပါတယ်ဒုတိယသမ္မတအမာဆန်မက်ဂါဂွာကိုထောက်ခံတဲ့လူတွေကိုအာဏာရဇနုပီအက်ပါတီကဖယ်ရှားမှုအပေါ်သမ္မတမူဂါဘေကမရရင်ဝင်ရောက်ဆွဲဖက်ရလိမ့်မယ်လို့ဇင်ဘာဝေးစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကွန်စတတီနိုရှူဝန်ဂါကသတိပေးခဲ့ပြီးနောက်တရက်အင်ကာနေ့မှာဟရရီမြို့တော်တွင်ကိုတင်ကားတွေဝင်ရောက်ခဲ့ကြပါတယ်။ဒိုဝင်မာလာ9ရက်နေ့မှာမူဂါဘေကဒုတိယသမ္မတကိုယာတုကဖယ်ရှားလိုက်ပြီးတဲ့နောက်ဒါဇင်လန့်ချီရဲ့လူတွေကိုဖမ်းဆီးခဲ့ပါတယ်။ဇင်ဘာဝေးအနာရပါတီကတော့ဗိုလ်ချုပ်ကြီးရှီဝါဂန်ဟာနိုင်ငံတော်စစ်စာဖတ်မှုမြောက်တဲ့အပြုအမူမျိုးကိုလှုပ်ဆောင်နေတယ်လို့ဆိုဆွဲထားပါတယ်။ဒုတိယသမ္မတကိုယာတုကချုပ်ရှားပြီးတဲ့နောက်အဲ့ဒီနေရာကိုသူ့ရဲ့ဇနီးတဲ့နဲ့အစာထိုးဖို့စီစဉ်နေတဲ့သဘောမျိုးသမ္မတမူဂါဘေကပြသခဲ့ပါတယ်။ဒီလိုအစာထိုးလိုက်ခြင်းအပြင်အသက်63နှစ်အရွယ်သမ္မတမူဂါဘေအနာရင်ဖြစ်စေ၊ကွယ်လွန်သွားရင်ဖြစ်စေသူမကသမ္မတဖြစ်လာနိုင်ပွဲရှိနေပါတယ်။ဇင်ဘာဝေးပြည်သူတွေအားလုံးအငင်းပွားမှုကိုခေါင်းအေးအေးနဲ့ငြင်းကြမ်းစွာချဉ်းကပ်ပြီးဒီမိုကရေစီညီညာပွင့်လင်းမြင်သာမှုရှိရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်တွင်ကဖြစ်စင်းရဖို့အမေရိကန်ပြည်ထောင်စုကလူလာကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအရာရှိသူကပြောကြားလိုက်ပါတယ်။85နှစ်အရွယ်သမ္မတမနန်ဂါဝါဟာသမ္မတရာထူးဆက်ခံမဲ့အလားအလာရှိသူဖြစ်နှစ်အတန်ကြာကရပ်တည်လာခဲ့ပြီးစစ်တပ်ရဲ့ကြောက်ထောက်နှုတ်ခံမှုရရှိချသူဖြစ်ပါတယ်။သမ္မတကတော့ Grace Mugabe ကတော့အသက်52နှစ်အရွယ်ရှိပြီးပါတီတွင်းလူငယ်တို့ရဲ့ထောက်ခံမှုကိုရရှိထားတယ်လို့သိရပါတယ်။
အာရှ၅နိုင်ငံသတင်းနှစ်ပတ်ကြာခီးစဉ်ကနေပြန်ပြီးရောက်လာတဲ့ American သမ္မတ Donald Trump ကအမေရိကန်ရဲ့အနေထားဟာဘယ်တော့ကနေမှမတူအောင်ခိုင်ခိုင်မာမာရှိနေကြောင်းပြောကြားခဲ့ပါတယ်။အခုခီးစဉ်ကတမိုင်းတွင်လောက်တဲ့ခီးစဉ်ဖြစ်တယ်လို့ကြီးမားတဲ့အောင်မြင်မှုရရှိခဲ့တဲ့ခီးစဉ်လည်းဖြစ်ကြောင်းသမ္မတအင်ဖြူမှာပြောကြားခဲ့တာဖြစ်ပါတယ်။ကျွန်တော်တို့သွားတဲ့နေရာတိုင်းမှာ American ကိုယ်စားလှယ်ဖွဲ့ကိုအင်ရှင်နိုင်ငံတွေကမယုံနှံအောင်နွေးနွေးထွေးထွေးပြူးပြူးငှားငှားနဲ့အထူးသဖြင့်လေးလေးဆဆဆက်ဆံခဲ့ကြတယ်လို့လည်းပြောပါတယ်။ဒ တရုတ်တောင်ကိုရီးယားဂျပန်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေအများပြားရခဲ့တာနဲ့အတူတရုတ်သမ္မတရှီကျင်ပင်နဲ့သမ္မတထရမ့်တို့ဟာမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးအပြန်အလှန်လဲပြီးညှစ်တဲ့ပုံစံမဟုတ်တဲ့သဘောတူညီချက်ကိုရခဲ့တယ်လို့သမ္မတကပြောပါတယ်။ဒီသဘောတူညီချက်ကမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်းဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကိုရီးယားကျွမ်းဆွယ်မှာပူးတွဲပြီးစီးရေးလက်ချက်မှုမလုပ်ရဘူးဆိုတာမျိုးမရှိစေဖို့ဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်းဆိုင်တဲ့မြောက်ကိုရီးယားဟာတရုတ်အတွက်ဆိုးရွားတဲ့ချင်းချောက်မှုတစ်ခုဖြစ်တယ်ဆိုတာကိုသမ္မတရှီကျင်ပင်ကအတိအမှတ်ပြောကြောင်းသမ္မတထရမ့်ကပြောပါတယ်။အရင်ဆိုးရွားတဲ့ထက်ကချမှတ်ခဲ့တဲ့မြောက်ကိုရီးယားဆိုင်ရာသဘောတူညီချက်တွေကအမြဲလိုလိုမအောင်မြင်ခဲ့ကြောင်းနဲ့မြောက်ကိုရီးယားအရေးကင်တွေအမှနီးလန်းအားလုံးကိုချပြနေပေမဲ့အချိန်နဲ့တဖြည်းဖြည်းကုန်လာနေခဲ့တယ်လို့လည်းသမ္မတကပြောပါတယ်။မွေးရစီဝါသုံးဆွဲရောင်းဝယ်မှုနဲ့တန်ပြန်ရှိသူတွေကိုတရားမဲ့တက်ဖြတ်မှုတွေလုပ်ဖို့အတွက်အားပေးတယ်လို့အဆွဆွဲခံရတဲ့သမရရိုဒရီဂိုဒူတာတီရဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်သမရရဲ့အာရှခီးစဉ်တွင်တိတ်မပြောဖြစ်ခဲ့တဲ့လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိစ္စကလွဲလို့ဗုဒ္ဓဘူးနေမှာသမရပြောကြတဲ့မိန့်ခွန်းမှာဘာမှထည့်သွင်းပြောကြတာမျိုးမရှိခဲ့ပါဘူ
းသမရဒေါ်နယ်ထရမ့်ဟာအခုပြီးဆုံးသွားခဲ့တဲ့ခီးစဉ်အတွင်းအမေရိကန်ရဲ့လူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုဆွန့်လွှတ်ခဲ့တယ်လို့ဝေဖန်သူတွေကစွပ်စွဲနေကြပါတယ်။ HRW ခေါ်လူခွင့်ရေးလေးလာဆောင်ကြီးအဖွဲ့နဲ့နေစည်းမချသတင်းတောက်များအဖွဲ့တို့ကစီးကြစီထုတ်ပြန်တဲ့ဝေဖန်ချက်တွေထဲမှာအာရှတိုက်မှာနာမည်အဆိုးဆုံးအာဏာရှင်အစိုးရတချို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနဲ့သတင်းသမားတွေအပေါ်နှိပ်ကွပ်မှုတွေကိုမစ္စတာထရမ့်ကလုံးဝလေးလံစုခဲ့တယ်လို့စွပ်စွဲချက်မှာဖော်ပြထားရပါတယ်။ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာဒါရိုက်တာဘရက်အဒမ်စ်ကအမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးဆိုင်ရာယက်တီမှုဟာအခြေခံကစပြီးပျောက်ဆုံးသွားခဲ့တယ်လို့ဗီဒီယိုကိုပြောပါတယ်။နေစည်းမချသတင်းစာဆရာများအဖွဲ့ရဲ့အာရှပစိဖိတ်အကြီးအကဲဒန်နီယယ်ဘတ်စတ်ကလည်းသမ္မတထရမ့်ဟာအာရှတိုက်ကအာဏာပြခေါင်းဆောင်တွေကိုမျက်စိမိတ်ထောက်ခံခဲ့တယ်လို့ဆိုပါတယ်။ဒီဝေဖန်ချက်တွေနဲ့ပတ်သက်ပြီးပြန်လည်တုံ့ပြန်ပြောကြားဖို့ VOA ကမြစ်တာရက်ခံမှုကိုသမ္မတအင်ဂျီရောကချက်ချင်းပြန်ကြားမှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရမ့်ကတော့တရုတ်ကောင်ဆောင်ဂျီဂျင်ဖင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီဗီယက်နမ်ဝန်ကြီးချုပ်ဝမ်ဇွန်ဖတ်တူနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုတည်ဆောက်နိုင်ခဲ့တဲ့သူ့ရဲ့မဟာဗျူဟာမှန်ကန်ကြောင်းသူ့ရဲ့အပြန်ခီးမှာပြောကြားခဲ့ပါတယ
်။ပြည်ပမီဒီယာအဖွဲ့အစည်းတွေကိုနိုင်ငံခြားကိုယ်စားလှယ်အဖွဲ့တွေဖြစ်တဲ့အတင်းကျပ်မှတ်ပုံတင်ခိုင်းတဲ့ဥပဒေတည်ရက်ကိုရုရှားအောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါဟာရုရှားဆုကထောက်ပံ့မှုရထားတဲ့ RT ရုပ်မြင်သံကြားဌာနကိုအမေရိကန်ပြည်ထောင်စုမှအလားတူမှတ်ပုံတင်ရမယ်လို့အမေရိကန်တရားရေးဌာနကတောင်းဆိုမှုကိုလက်တောင့်ပြန်လိုက်တာဖြစ်ပါတယ်။ပြည်ပမီဒီယာတွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့တွေကိုပြစ်မှတ်ထားတဲ့2012ဥပဒေတိုးချဲ့ဖို့အတွက်ရုရှားလွှတ်တော်အမတ်တွေကဒီပြင်ဆင်ချက်ကိုအတည်ပြုလိုက်ကြတာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရပြည်ပမီဒီယာတွေဟာနိုင်ငံခြားကိုယ်စားလှယ်အဖွဲ့တစ်ခုလိုပဲဗန္ဒားအခြေအနေငွေကြေးထောက်ပံ့သူနဲ့ဝန်ထမ်းအရေးအတွက်တို့ကိုအသေးစိတ်ဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီမီဒီယာတွေရဲ့ရေးသားချက်တွေကိုလည်းပြည်ပကိုယ်စားလှယ်တွေဖြစ်တဲ့အကြောင်းရုရှားနိုင်ငံနေနဲ့တိတာပေါ်လွင်အောင်လူမှုကွန်ရက်နဲ့အင်တာနက်ဆာမျက်နှာတွေမှာဖော်ပြရမှာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့ website ကိုအစိုးရကမလိုလားအပ်ဘူးလို့ယူဆရင်တရားရုံးမတင်ဘဲနဲ့ပိတ်ပစ်နိုင်တယ်လို့လည်းဒီပြင်ဆင်ချက်မှာဖော်ပြထားပါတယ်။
ယူအေဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ပေါ်ဂျီနမ်မြူရာဂါဗီရေသတင်းများဆက်လက်ကြေညာနေပါတယ်။ဒီခိုင်ပြင်ရအခြေအနေပတ်သက်လို့အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားလိုက်ပြီးမဲ့ပိတ်ဆို့ဒဏ်ခတ်မှုတွေနဲ့စိန်ကြုံအရေးယူမှုတွေပြုလုပ်မဲ့အစီအစဉ်မရှိကြောင်းဆိုပါတယ်။အခုအချိန်မှာမြန်မာနိုင်ငံအပေါ်တနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးအရပိတ်ဆို့ဒဏ်ခတ်အရေးယူဖို့တိုက်တွန်းမှာမဟုတ်ကြောင်းနဲ့မြန်မာနိုင်ငံအောင်မြင်မှုရနေရဖို့မြင်တွေ့လို့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးအရေးကြီးတယ်လို့ဆုမြင်ထားတယ်လို့ဒူဒူအတွက်အလုတ်ကိုင်းတဲ့စီးပွားရေးအခွင့်အလမ်းတွေလိုအပ်နေချိန်မှာရခိုင်အရေးကြောင့်စီးပွားရေးပိတ်ဆို့တာဟာအထောက်အကူမပြုနိုင်ကြောင်းဝန်ကြီးဒေသဆင်ကပြောဆိုခဲ့တာပါ။အဲတချိန်တည်းမှာပဲရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေရဆိုတော့ဆွဆွဲခံရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တာဝန်ရှိသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့အထောက်အထားအချက်လက်တွေပေါ်မူတည်စဉ်းစားသွားမှာဖြစ်ကြောင်းကိုလည်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။ ဝန်ကြီးတီလာစင်ဟာကာကွယ်ရေးဦးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်ဒီအတွင်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေအိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေပြင်းနေရတဲ့အခြေအနေတွေလက်ခံနိုင်ရေးစာနာမှုပေးရကြတယ်လို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်
မြန်မာနိုင်ငံကလူမျိုးစုဖယ်ရှားရှင်းလင်းမှုအတွက်ရှုံချကြောင်းအမေရိကန်အောက်တော်နိုင်ငံသားရေးကော်မတီကဗုဒ္ဓဖူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဗုဒ္ဓဖူးနေမှာကော်မတီဥက္ကဋ္ဌဖြစ်တဲ့ California ပြည်နယ် Republican အမတ် Ed Rice ကဆုံးဖြတ်ပြတ်ချမ်းချက်၉ခုကိုချမှတ်ပေးခဲ့ပြီးအဲ့ထက်မှာအမှတ်နံပါတ်90အနေနဲ့ရိုဟင်ဂျာတွေကိုလူမျိုးစုဖယ်ရှားရှင်းလင်းမှုကိုရှုံချထားပြီးတိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပြန်ပြီးပေးခွင့်ပြုဖို့တောင်းဆိုထားပါတယ်။မကြာသေးခင်လတွေအတွင်းကငယ်ရွယ်တဲ့ရိုဟင်ဂျာမိခင်တွေသူတို့နေနေမိရှုခံရတာကလေးတွေရင်းနစ်တာအဆုလိုက်ပြန်လဲတက်တယ်ဆိုတော့ဆိုးရတဲ့ဇလန်းတွေကြားကြရတယ်လို့ရိုဟင်ဂျာတွေကကဘာပေါ်မှာအဆိုးအဝါဆုံးလူခွင့်ချိုးဖောက်ခံရသူတွေဖြစ်အများကတွက်ဆကြတာမို့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့စစ်တပ်နဲ့အစိုးရကဒုက္ခသည်တွေကိုနေရာပြန်ခွင့်ပြုဖို့အတွက်အခုဆုံးဖြတ်ချက်ကတောင်းဆိုတာဖြစ်ကြောင်းကော်မတီဥက္ကဋ္ဌ Ed Rice ရဲ့ပြောကြားချက်ကိုကြေညာချက်မှာဖော်ပြထားပါတယ
်ဒီတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဇန်သားနဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့သတင်းနှစ်ပတ်ကြာအာရှ၅နိုင်ငံခီးစဉ်ပြီးမှအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်မှာအင်အားကောင်းတဲ့ခေါင်းဆောင်မှုကိုပြတ်တာနိုင်တဲ့နိုင်ငံအဖြစ်ရပ်တည်မယ်ဆိုတာကိုပြတ်တာခဲ့ပြီးသူ့ရဲ့ခီးစဉ်ဟာတိတ်ကိုအောင်မြင်တယ်လို့ဗိုလ်ထုနေမှာသမ္မတအင်ဂျီနီယာမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နှင့်ဖိလစ်ပိုင်တို့ကိုသွားရောက်ခဲ့တာဖြစ်ပြီးဗီယက်နမ်မှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံနှင့်ဖိလစ်ပိုင်မှာ30ကြိမ်မြောက်အာဆီယံထိပ်သီးညီလာခံတွေကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အာရှခီးစဉ်တွင်အမေရိကန်ရဲ့ခေါင်းဆောင်မှုကိုပြတ်တာနိုင်ခဲ့တယ်လို့သမ္မတထရမ့်ကအင်ဗျူတော်မှာအခုလိုပြောခဲ့ပါတယ်
။ In Asia, our message was clear.And well received. America.
အရှာမှာကျွန်တော်တို့ရဲ့အမှားစကားကရှင်းလင်းတဲ့အပြင်ကောင်းကောင်းမွန်မွန်လက်ခံကြတာကိုတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုကရှင်ပြိုင်မှုလာတာစီးပွားရေးလုပ်ကင်မှုအမေရိကန်ရဲ့ဆန်ထားချက်တွေနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဖြစ်ပါတယ်
။သမ္မတထရမ့်အနေနဲ့သူ့ရဲ့ခီးစဉ်တွင်အဓိကဥတီချက်300ကိုလည်းအကောင့်ထဲပေါ်ဖို့ကြိုးပမ်းခဲ့တယ်လို့ခုလိုပြောခဲ့ပါတယ်
။ To unite the world against North Korean nuclear threat.To promote a free and open Indo-Pacific.
North Korea's nuclear nuclear chain-chain move in the past year, Korea has been seeking to nuke. Last year, North Korea and Indo-Pacific data shows that North Korea's nuclear programs have been successful. The latest data shows that Japan has
been able to achieve it. Japan's nuclear programs have been successful. North Korea's nuclear programs have been successful. Japan's nuclear programs have been successful.တောင်ကိုရီးယားကိုအမေရိကန်သမ္မတဦးအနေနဲ့25နှစ်အတွင်းပထမဦးဆုံးကြိမ်သွားရောက်တဲ့ခီးစဉ်တွေမှာလေမြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတွေကဝိုင်းဝန်းအရေးယူကြဖို့တောင်ကိုရီးယားလွှတ်တော်မှာပြောကြားခဲ့တယ်လို့လေသမ္မတကခုလိုထောက်ပြခဲ့ပါတယ
် Speaking before the National Assembly of the Republic of Korea I spoke the truth about the evil crimes of the North Korean regime
လွှတ်တော်မှာကျွန်တော်ပြောခဲ့တဲ့မင်္ဂုံးအတွင်းမြောက်ကိုရီးယားအစိုးရရဲ့စိုးစိုးရွားရွားပြမှုတွေအကြောင်းကိုရှင်းလင်းခဲ့သလိုဒီလိုကောက်ကျစ်တဲ့အစိုးရအနေနဲ့ကမ္ဘာကြီးကိုနျူကလ িয়ার နဲ့ချိန်ချောက်မှုနဲ့အကြက်ကန်ခွင့်မပေးသင့်တဲ့အကြောင်းလဲကျွန်တော်ရှင်းခဲ့ပါတယ်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံအားလုံးတို့စည်းရုံးပြီးတော့မြောက်ကိုရီးယားကိုဝိုင်းပယ်ကြဖို့မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်တွေမယံမချင်းကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ထားဖို့လဲကျွန်တော်တိုက်တွန်းခဲ့ပါတယ
်တရုတ်နိုင်ငံကိုခီးဆက်ရမှာတော့တရုတ်သမ္မတရှီကျင်းပင်ရဲ့တခန့်တနာကြိုဆိုခဲ့တာကိုထရမ့်ကထောက်ပြခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့တရုတ်ဘက်ကထိရောက်စွာရေးယူနိုင်ရေးအတွက်သူကတိုက်တွန်းနိုင်ခဲ့တယ်လို့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးမညီမျှမှုကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
်။ I also had a very candid conversation with President
Xi about တရုတ်နိုင်ငံရဲ့ကုန်သွယ်ရေးလုံခြုံရေးပြမှုအဆမတန်ကြီးမားနေတာကိုရှော့ချဖို့လိုအပ်တဲ့အကြောင်းပြုမွေလင်းလင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့နိုင်ငံကုန်သွယ်ရေးဟာလည်းတန်းတူမြတ်တာတဲ့အခြေအနေနဲ့ပြုလို့ရမယ်ဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့အလုပ်ကိုင်တွေငွေကြေးတွေနှီးပညာပိုင်ဆိုင်မှုတွေကိုခိုးယူနေတဲ့မတရားတဲ့နှီးတွေကိုလည်းကျွန်တော်တို့ဘက်ကသိမခံနိုင်တော့ပါဘူး
။ဗီယက်နမ်နိုင်ငံမှာအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးအကြောင်းဆွေးနွေးနိုင်ခဲ့တယ်လို့ APEC ကအာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံမှာလည်း ဒေသတွင်းနိုင်ငံတွေအတွက်အမေရိကန်ပြည်ထောင်စုဟာအားကိုးရတဲ့မဟာမိတ်အဖြစ်ရည်တည်ဖို့စဉ်သင့်ရှိတယ်ဆိုတာကိုလည်းတင်ပြနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်
Standing of this proud history, I offered our vision for a robust trading relationship.
ဒီတိုင်းတဲ့အခါသမယမှာ Indo-Pacific ဝန်းကျင်မှာရှိတဲ့နိုင်ငံတွေအားလုံးအောင်မြင်တိုးတက်နိုင်ဖို့ဆက်ဆံရေးအကောင့်တန်ပါစေဖို့အမေရိကန်ရဲ့မျှော်မှန်းချက်ကိုကျွန်တော်တင်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွေမှာဘယ်နိုင်ငံနဲ့မဆိုတရားမျှတပြီးတော့အပြန်အလှန်အကျိုးရှိတဲ့နိုင်ငံကုန်သွယ်မှုတွေပြုလုပ်ဖို့အစဉ်နဲ့ရှိတယ်ဆိုတာကိုလည်းကျွန်တော်ပြောကြခဲ့ပါတယ်
။သမ္မတရဲ့အာရှခီးစဉ်တွင်30ချိန်မြောက်အာဆီယံထိပ်သီးညီလာခံကျင်းပရာဖိလစ်ပိုင်ကိုနောက်ဆုံးတွားရောက်ရမှာတော့အမေရိကန်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အန်ဒီယန်နဲ့ပတ်သက်လို့အာဆီယံကိုသွေးစည်းနိုင်ခဲ့တယ်လို့ပြဿနာတက်နေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လေအမေရိကန်ရဲ့ရည်တည်ချက်ကိုတင်ပြနိုင်ခဲ့တယ်လို့သမ္မတကဗိုလ်ထုနီကပြောခဲ့ပါတယ
် At ASEAN the Association of Southeast Asian Nations
အာဆီယံမှာကျွန်တော်ရှင်းရှင်းလင်းလင်းတင်ပြခဲ့တာကပင်လယ်ကြီးကိုဘယ်နိုင်ငံကမှမပိုင်ဆိုင်ဘူးဆိုတာပါပဲလွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်နဲ့ပင်လယ်ပြင်ထက်လေရင်ပြန်တန်းခွင့်ဟာနိုင်ငံအလုံးရဲ့လုံခြုံရေးနဲ့ကြီးပွားတိုးတက်ရေးအတွက်အရေးကြီးတယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပါတယ
်တမရရဲ့ဗိုလ်ထုနီပြောကြားတဲ့ဒေကုံးမှာတော့လူခွေးနဲ့ပတ်သက်လို့တော့ထည့်သွင်းပြောကြားခဲ့ခြင်းမရှိတာကိုတွေ့ရပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတစ်ဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်ထဲမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလားအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုအူစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စမီနီကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင
်။စမီနီကတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။တော်လာရှင်များခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေကြေပြတ်ပြတ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေအတွက်လွတ်လပ်ပြီးတော့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လီဆန်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီလိုစုံစမ်းမှုကနေထွက်ပေါ်လာတဲ့ပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့သက်ဆိုင်ရာအမေရိကန်ဥပဒေအရမကဖြစ်နိုင်တဲ့နီလန်းအကုံကိုအသုံးပြုမှဖြစ်တယ်လို့မိတ်ဖက်နိုင်ငံအနေနဲ့လည်းဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့ဘော်ရူနေကနေပြည်တော်မှာနိုင်ငံတော်အတမေကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးတယ်လာဆန်ကပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နယ်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာလုံခြုံရေးတပ်တွေကဒေသခံအရပ်သားတွေပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတော့ယုံကြည်ရတဲ့အစိုးရခံစားတွေပေါ်မှာအမေရိကန်ပြည်ထောင်စုကအတော်လေးစိုးရိမ်မကင်းဖြစ်မိကြောင်းသတင်းစာရှင်းလင်းပွဲအဖွဲ့မင်းကွန်အစပိုင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုပြောသွားပါတယ
် We're deeply concerned by credible reports of widespread atrocities committed by Myanmar's security forces
မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့သူတို့ကလွတ်ထားတဲ့သူတို့ကဆေလွတ်ထားတဲ့ဒေသခံအဖွဲ့တွေရဲ့ကျေပြန့်တဲ့ရက်စက်မှုတွေအကြောင်းခိုင်မာတဲ့သတင်းတွေကြောင့်ကျွန်တော်ခိုင်မာတဲ့သတင်းတွေကြောင့်ကျွန်တော်တို့အထူးပဲစိုးရိမ်မကင်ဖြစ်ရပါတယ်။တိမ်နဲ့ချီတဲ့အမျိုးသားအမျိုးသမီးကလေးငယ်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်ဆိုတဲ့ကိစ္စအတွက်လည်းစိတ်ထိခိုက်ရပါတယ
်။အခုလိုပြင်းထန်တဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ပြီးဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လည်းသူကမြန်မာဆိုရကိုတိုက်တွန်းသွားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအမေရိကန်ဥပဒေအရရောနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝင်ကြီးတယ်လာဆန်ကပြောပါတယ်။ဝင်ကြီးတယ်လာဆန်ဟာသူ့ရဲ့တရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတခြားစီတွေ့ဆုံရမှာအရက်သားဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ကြောင်းပြောသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဘေးဒုက္ခအပါအဝင်အခြားတိုင်းရင်းသားဒုက္ခသည်တွေရဲ့အရေးကိုပါကူညီနိုင်ဖို့စာနာမှုဆိုင်ရာအထောက်ပံ့ဖြင့်နောက်ထပ်ဒေါ်လာ48တန်းပေးလှူသွားမယ်လို့လည်းဝန်ကြီးတယ်လာဆန်ကသတင်းစာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ်။
မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးမှာလည်းအမေရိကန်ပြည်ထောင်စုကစင်တဆိုင်ကူညီထောက်ပံ့နေတယ်လို့ဆက်လက်ပြီးပံ့ပိုးသွားမှာဖြစ်ကြောင်း Rex Tillerson ကပြောကြားခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းအမေရိကန်နဲ့မြန်မာဆက်ဆံရေးဟာခိုင်မာပြီးအချိန်ကြီးအရရအောက်မှာဆန်းသက်ခံနိုင်ခဲ့တယ်လို့သူ့ရဲ့အဖွဲ့မိကွန်းမှာပြောကြားခဲ့ပါတယ်။နိုင်ငံတကာကိုရိုက်ခတ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့သူ့ဘက်ကနှုတ်ပိတ်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်နဲ့ပတ်သက်လို့တောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
I don't know why people say that I've been silent. I haven't been silent. I actually recent tears.
ကျွန်မကနှုတ်ဆက်နေတယ်လို့ဘာလို့ပြောကြသလဲဆိုတာကျွန်မမသိပါဘူး။ကျွန်မနှုတ်ဆက်ပြီးတော့မနေခဲ့ပါဘူး။တကယ်တမ်းကျွန်မယုံကရောကျွန်မကိုယ်တိုင်ပါစင်ညာချက်တွေထုတ်ပြန်ခဲ့ပါတယ်။လူတွေဆိုလိုတာကကျွန်မပြောတာစိတ်ဝင်စားစရာမကောင်းဘူးလို့ဆိုလိုတာပါ။ဒါပေမဲ့ကျွန်မပြောတာကစိတ်လှုပ်ရှားဖို့ရည်ရွယ်ပြီးတော့ပြောတာမဟုတ်ပါဘူး။အချက်လက်တွေမှန်ကန်တိကျဖို့ဖြစ်ပါတယ်ကျမပြောတဲ့နေရာမှာအခြေအနေတွေကိုပိုးပြီးတဟဇာတဖြစ်ဖို့နဲ့လူတိုင်းအတွက်ပိုးကောင်းတဲ့အနာဂတ်ဖန်တီးပေးဖို့ရည်ရွယ်ပြီးတော့ပြောတာပါလူတွေတယောက်နဲ့တယောက်ဆန့်ကျင်ဖို့မဟုတ်ပါဘူ
းဝင်းကြီးတလဆန်ရဲ့တရက်ကြာမြန်မာနိုင်ငံခီးစဉ်ဟာသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အစီအမံဆုံးတာဝန်ရှိသူရဲ့ခီးစဉ်ဖြစ်ပါတယ်ရှင်
မင်းကြီးနိုင်ပြပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာအလုပ်ရမယ်ဆိုပြီးတော့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမား60ဟာနှစ်လကျော်တိအလုပ်အကင်မရတာကြောင့်နယ်စပ်ကိုပြန်ညှပ်ပြီးတော့ကုမ္ပဏီထံကနေနှစ်နာကြီးတွေပြန်လည်တောင်းခံနေကြပါတယ်ဘိုရူးနေမှာတော့တချို့အလုပ်သမားတွေကိုကုမ္ပဏီတွေကပြန်ပေးခဲ့ပေမဲ့တချို့ကတော့နှစ်နာကြီးပြန်ရဖို့အတွက်စောင့်ဆိုင်းနေကြဆဲဖြစ်ပါတယ်အကြောင်းစုံကို VOE သတင်းတောက်မတ်အေးမှသတင်းပို့ဖို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံထဲမှာအလုပ်ကံရမယ်ဆိုပြီးပွဲစားတွေကနေတဆင့်ကုမ္ပဏီတွေကိုကြက်ငွေ9သိန်းထက်မနည်းပေးလာခဲ့ရတဲ့အလုပ်သမားတွေဟာထိုင်းနိုင်ငံထဲကိုရောက်တာ2လကျော်ကြာတဲ့အထိအလုပ်ကံတွေမရဘဲအခက်အခဲတွေရှိနေတာပါတချို့ကတော့စာချုပ်ထဲမှာပါတဲ့အလုပ်ကံမဟုတ်ပဲတခြားနေရာတွေစီကိုပို့လိုက်တဲ့အတွက်အလုပ်ရှင်မတူတဲ့ပြဿနာတွေကိုလည်းကြုံနေရပါတယ်ဒီရက်ပိုင်းအတွင်းမှာပဲကုမ္ပဏီ5ခုလောက်ကပို့လိုက်တဲ့အလုပ်သမား60ဟာထိုင်းနိုင်ငံကအလုပ်သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုတိုင်ကြားခဲ့တာကြောင့် AAC အဖွဲ့အနေနဲ့နေဆက်မှာရှိတဲ့ကြောက်လုံးကြီးစခန်းကိုခေါ်လာခဲ့ပြီးကုမ္ပဏီတွေကနေနှစ်နာကြီးရရှိအောင်ဆောင်ရွက်ပေးခဲ့ရမှာတနင်္လာနေ့ကစပြီးကုမ္ပဏီတွေထံကနေအလုပ်သမားတချို့နှစ်နာကြီးတွေပြန်လည်ရရှိခဲ့တယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်သူကိုရဲမင်းကပြောပြပါတယ်
။ဟုတ်ကဲ့ Lucky Agency ပြီးတော့ဒီထဲမှာပါတယ်လူထိန်မိုး Agency လူထိန်မိုး Agency ကတော့သက်ဆိုင်ရာတာဝန်ရှိတဲ့လူမလာဘူး။ကျွန်တော် Lucky Agency ကတော့ကုမ္ပဏီပိုင်ရှင်လာပဲ။ဒီမောအကောင့်ပိုင်ရှင်မလာဘူးနောက်ထပ်အေဂျင်စီတကူကဖြည့်စင်ကိုပွင့်ဖြည့်စင်ကိုပွင့်ရအောင်ရှင်းပြပါပြီဆင်းရကြရပါပြီရောကြရပါပြီပြန်ပါပြီကျွန်တော်ဂျန်အေးဂျန်အေးကတော့ကျွန်တော်ဂျန်အေးနာမည်ကိုအသုံးချပြီးတော့ MOU ပုံစံမျိုးနဲ့ခုလုံးလို့ခေါ်တာပေါ့နော်ဂျန်အေးတာဝန်ခံနေကနေပြီးတော့အဲဒီပိုင်လေးကိုတော့ MOU တော့မဟုတ်ဘူးသပွဲသားနဲ့လူပို့တဲ့စနစ်ကပွဲသားနေပြီးတော့အောက်ကနေပြီးပို့တယ်စားရဲစားရဲအတူတွေနဲ့ဗီဇာအတူတွေနဲ့ပို့လို့ရ
ဗုဒ္ဓဘုံနေ့မှာတော့ Lucky Company ကနေအလုပ်သမားတဦးကိုနှစ်နာကြီး8သိန်းစီပြန်လည်ပေးအပ်ခဲ့ပါတယ်။နေဆက်ကိုဆင်းလာတဲ့အလုပ်သမားတွေဟာနှစ်နာကြီးမရခဲ့ရင်တော့တရားစွဲဆိုဖို့အတွက်စီစဉ်နေကြတယ်လို့လည်းဆိုပါတယ်။ကိုရဲမင်းကတော့သူတို့ကိုအကူအညီလာတောင်းတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုပ်သမားတွေကိုနှစ်နာကြီးရအောင်ဆောင်ရွက်ပေးခဲ့ရမှာပြီးခဲ့တဲ့အပတ်ကတော့အလုပ်သမား45ဦးအတွက်နှစ်နာကြီးကျပ်သိန်းပေါင်း360လောက်ရရှိခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်
။ပြီးတော့ထိုင်းထဲမှာလည်းလုံမရဘူး2လကျော်အဲ့တော့ကျွန်တော်တို့ AC ကူညီတောင်းရတယ်တော့ပြန်ပို့ပေးတယ်သူတို့နှစ်နာကြီးတွေကိုရောက်ပြီးတောင်းနေတယ်အဲ့ဒါအားလုံး12ယောက်ဖွဲ့တယောက်ကို9သိန်းခွဲကျွန်တော်အားလာတော့ရပြီဗျအလုံး2လကျော်လောက်အလုံးမလုံးရတဲ့အတွက်သူတို့က AC ကိုကူညီတောင်းပြီးတော့ရောက်လာကြတယ်ရောက်လာပြီးတော့ကျွန်တော်တို့ကဒီကြောက်တုံးကြီးစကန်ကိုလာပို့တယ်လူကေပြန်စကန်ကိုအဲ့ဒီကနေမှကျွန်တော်တို့ကအခုပထမတော့ကကျွန်တော်တို့45သိန်း360ကျော်ရပါတယ်အုပ်စုတွေကလက်ကျန်လူတွေပဲသူတို့က189ယောက်မှာပို့ချင်ရပို့ရောက်ချင်ရရောင်းနေတဲ့လူတွေအခုကျွန်တော်တို့ဒီကိုထပ်ပြီးတော့ကုညီတောင်းပြီးတော့အဲ့ကုမ္ပဏီကထပ်ရောက်လာတာလူပေါင်း30တနေ့အခါကုမ္ပဏီ5ခုကလူတွေနဲ့ဆိုလူပေါင်း60ပေါ့လာပို့တာမှာ
ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာလူသမားတိတ်နဲ့ချီရှိနေပြီနဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေကြုံတွေ့နေရပြီးငွေကြေးတွေမရဘဲနေရပြန်ကြရသူတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား၃သန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခံမှန်းထားကြပါတယ်မြန်မာပြည်မှာအလုတ်ကင်အခက်အခဲတွေဝင်ငွေထုတ်ဝေမများတမှုတွေကြောင်းထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုတ်ရှာဖွေကြသူတွေအများပြားရှိလာပါတယ်ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုတ်လာလုပ်ကြတဲ့မြန်မာတွေရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုင်းမရတာအလုတ်သမားခွင့်ရေးချိုးဖောက်ခံရတာတွေနဲ့အလုတ်လက်မဲ့ပြဿနာမျိုးတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်
မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အင်တာနက်လွတ်လပ်ခွင့်ကျဆင်းတဲ့သတင်းကိုနားဆင်ရအောင်ပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအွန်လိုင်းဝါဒဖြန့်ချီမှုတွေကနေတဆင့် Now she carried the American Tolani Agency of Biware, Dabime, did trouble at a scene Kazat Kuya American Tanangame Pima Tak Kangara of Mobabu. Natal Sakun Konakune, Internet Lula Queen, seeing Kaza Ayat, the Rimari, the main Tolin Lara, Miara Nemia, Internet Lula Queenigale, the Gawaluma, Jasin Lanibare. Jesus Simon only the Rim people Tarago, Kun Yin Yanga, Timpia Pivalimaka.
In the past, it seemed that many governments
Freedom House ka nisin thau wei de di asin khan sa ha gaba internet thong ne lu ye 89 ya ngai nong go san sit tha da phit pi lo de gaba lo ma internet lut lat khwin ha 9 nit myaw zat dai ja sin ni ga pi lo tyou nai ngan ga ro a so song phaw phyat tu a phit mat tan tein khan ya ba de a so ya ngwe che thauk ban pe bi a so ya thauk khan chang ni ye ta pe de Digital Army ရှိ Nangan Mount 30
They obviously have the government.
Online ကနေတရင်တော့တွေကိုချိန်ချောက်စော်ကားခဲ့တာတွေကြောင့်လဲအမေရိကန်နိုင်ငံဟာလဲအင်တာနက်လွတ်လပ်ခွင့်အဆင့်အနည်းငယ်ကျဆင်းခဲ့ရပါတယ်မြန်မာနိုင်ငံဟာလဲစာနယ်ဇင်းလွတ်လပ်မှုမရှိတဲ့နိုင်ငံစည်းနဲ့မှာပါနေစေဖြစ်ပြီးတော့အင်တာနက်လွတ်လပ်ခွင့်မှာ2016ခုနှစ်နဲ့နှိုင်းယှဉ်
再一个大麦是养鸭子啊，然后晒来鸡手表，再一个大南家娃嘞。因为背部没收音，白米色VOA News.com，你妈皮妈背咱家啊，事先收表，别来买嘞。Facebook东边的对人呢嘞，咱们如，你妈皮个背咱家啊，事先对晒一点看嘛嘞，Facebook上面那嘛拉表，别打来买嘞喏。Facebook嘛，VOA你妈皮上面那皮的，VOA白米news说的上面那个多表，咱们如是讲message播那个了没有，发出来嘞拉表，别来买嘞。
ตอนนี้สิก็ต้องเปลี่ยนอาจารย์ปลุกลาจ้ามาริโกสร้างเมืองชูโซนี่มาเลยครับ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ 9 နာရီအထိ
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာသတို့ရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50kilohertz 5999နဲ့လိုင်းလမီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ဘယ်သူမှဆိုစင်းရဲချမ်းသာမရွေးပေါ့နော်။ခလေးဘဝကိုဖြတ်တန်းရရပါလေ။ဒါပေမဲ့ဖြတ်တန်းရရတဲ့ပုံစံတွေကတော့
ဒါကတော့သူယုံကြည်ရအပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါခင်ဗျာအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မှာပြည့်တင်ပြပေးပါမယ
်မြန်မာနိုင်ငံကိုတွားရောက်တဲ့အခါရိုဟင်ဂျာဆိုတဲ့အတုံးနှုံးမတုံးဆွဲဖို့ပုံရဟန်းမင်းကြီးကိုအကြံပြုထားတာကိုလူခွင့်ရေးအဖွဲ့တွေကသဘောမတူတဲ့အကြောင်းဖိလစ်ပူလေးလာရေးသားထားတဲ့သတင်းဆောင်မကိုဥစွာတင်ပြပေးကြပါမယ်နိုင်ငံတကာနိုင်ငံရေးလောကနဲ့ကက်သလစ်ဘာသာရဲ့အထင်ကြီးပုဂ္ဂိုလ်တွေကမြန်မာပြည်ကိုတွားရောက်တဲ့ခီးစဉ်အတွင်းနိုင်ငံရေးအရာထိလွယ်ခိုက်လွယ်ရှိတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးမပြောဆိုဖို့တတိပေးထားကြပေမဲ့လူခွင့်ရေးအဖွဲ့တွေကတော့သဘောမတူကြပါဘူး။ပုံရဟမင်းကြီးအနေနဲ့မိမိကိုယ်မိမိနှစ်တရာအမီတတ်မှတ်ပိုင်ခွင့်ရှိတယ်ဆိုတဲ့နိုင်ငံတကာဥပဒေအတိုင်းကျင့်သုံးဖို့အတွက်တိုက်တွန်းနေကြတာပါ။ကိန်းနဲ့ချီရဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့နှိပ်စက်မှုကြောင့်တမ်းပြည်ကနေထွက်ပြေးခဲ့ကြတယ်။လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂကပြောပါတယ်။နိုင်ငံအတွင်းအများစုဗုဒ္ဓဘာသာဝင်တွေကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်တင်မခံဘဲတိုင်းပြည်တွေမှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေထဲမှာလည်းမပဘူးလို့ဆိုကြပါတယ်။ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမတုံ့ဆွဲဖို့တိုက်တွန်းကြတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေထဲမှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရန်ကုန်ကိုင်းချုပ်ဆရာတော်ကာဒီနယ်ဖုန်းတော်ကြီးချားစ်ဘိုးတို့လည်းပါဝင်တယ်လို့ရေးသားထားပါတယ်။ရိုဟင်ဂျာဆိုတဲ့ဝေါ်ဟာရအစားရခိုင်ပြည်နယ်ကမွတ်စလင်ဘာသာဝင်တွေဆိုပြီးတော့တုံ့နှုံးမှုအကြံပြုတိုက်တွန်းချက်ကိုပုံရဟမင်းကြီးဖရန်စစ်အနေနဲ့လက်ခံမင်မခံဘူးဆိုတာတော့ဗာတီကန်နန်းတော်ကမှတ်ချက်တစုံတရာမပေးပါဘူး။ပုံရဟမင်းကြီးဖရန်စစ်ဟာလူခွင့်ရေးနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေဘက်ကအမြဲတမ်းခုခံကာကွယ်ပြောဆိုနေသူတူဖြစ်ပါတယ်။ကိုဖီအန်နန်ဟာအခုလအတွင်းနိုင်ငံခေါင်းဆောင်ဟောင်းကြီးတွေပါဝင်တဲ့ The Elders အဖွဲ့ဝင်တွေနဲ့အတူပုံရဟမင်းကြီးနဲ့တွေ့ဆုံစဉ်မှာရိုဟင်ဂျာလို့မတုံ့ဆွဲတဲ့အကြောင်းတိုက်တွန်းခဲ့တာပါ။ကိုဖီအန်နန်ဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်တူဖြစ်တယ်လို့မြန်မာနိုင်ငံရဲ့ရခိုင်အကြံပေးကော်မရှင်အကြံပြုစာတမ်းရေးသားသူလည်းဖြစ်ပါတယ်။ Human Rights Watch Asia အဖွဲ့ကြီးကတော့ရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာနိုင်ငံမဲ့နေထိုင်လာခဲ့ကြရသူတွေဖြစ်တယ်လို့တားမြစ်ပိတ်ပင်မှုမျိုးစုံနဲ့ကြုံခဲ့ကြပြီးခွဲခြားဆက်ဆံမှုခံရတယ်။မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းမှုတွေကိုလည်းခံနေကြရသူတွေဖြစ်တယ်။ပုံရဟမင်းကြီးအနေနဲ့အဖိနှိတ်ခံရိုဟင်ဂျာတွေဘက်ကနေရက်တီပြီးတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးတုံးဆွဲတင်ပါတယ်ဆိုပြီးတော့ပြောနေတဲ့အကြောင်းရေးသားထားပါတယ်။ဆက်လက်တင်ပြနေတာကတော့ Asia Times မှာ American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ဟာမြန်မာနိုင်ငံရဲ့ပြည်ပခါကိုမြန်မာစစ်တပ်နဲ့ညှိနှိုင်းလှုပ်ဆောင်တင်တဲ့အကြောင်း Emmanuel Simia ရေးသားထားတဲ့အတွေ့အမြင်ဆောင်ပါဖြစ်ပါတယ်။ American ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ဟာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာပြည်ထနာကိုအဖြေရှာဖို့အတွက်အတူတူကြိုးပမ်းနေကြပါတယ်။ဒါကိုနိုင်ငံသားရေးဝန်ကြီးတယ်လာဆင်ရဲ့ပြောကြားချက်နဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ EU ရဲ့နိုင်ငံသားရေးမူဝါဒတွေအရသိနိုင်ပါတယ်။မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးကြရတဲ့အကြောင်းရင်းဟာမြန်မာစစ်တပ်ကနေအာဆာတောင်ကျမ်းသူတွေကိုနှစ်နေရကနေစတင်ပြီးတော့ဖြစ်လာရတာပါ။အာဆာကိုမြန်မာကဘင်္ဂလီအကြမ်းဖက်သမားတွေလို့သတ်မှတ်ပါတယ်။ဒါပေမဲ့အာဆာနဲ့ဂျီဟတ်ဘာသာရေးအစွန်းရောက်တွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကတော့သိပြီးမရှင်းသေးပါဘူးလို့ရေးသားထားပါတယ်။ကူလာတမကကတော့စစ်တပ်ဟာရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ EU ကတော့အာဆာပေါ်နှိမ်နှင်းမှုပြုလုပ်နေတာဟာတိတ်ပြီးတော့အချိုးအစားမမျှဘူးလို့ပြောပြီးတော့မြန်မာစစ်ကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလျှော့ချခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တရားတွေ့ဆုံပြီးတော့အကြမ်းဖက်မှုတွေရပ်တန့်စေဖို့နေရပြန်ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ညှိမှန်းနှိမ့်ဆက်မှုတွေကိုစုံစမ်းစစ်ဆေးအရေးယူဖို့ပြောဆိုခဲ့တယ်လို့အာဆာအဖွဲ့ကလည်းပြစ်တင်ရှုံချခဲ့ပါတယ်။စစ်ကောင်းဆောင်တွေပေါ်တန်ခတ်အရေးယူရေးကိုတော့ မပြတ်မသားပဲပြောခဲ့ပါတယ်။EU ဖွဲ့ရဲ့ပြောခွင့်ရသူကလည်းမြန်မာနေရာဆောင်တပ်စခန်းတွေကိုတိုက်ခိုက်တဲ့အာဆာရဲ့လုပ်ရက်ကိုပြည်တင်ရှုံချတဲ့အကြောင်းအရှေ့တိုင်းဆိုပြောခဲ့ဦးပါတယ်။တချိန်တည်းမှာပဲအမေရိကန်ရောEUကပါမြန်မာစစ်ဗိုလ်ချုပ်တီတွေနဲ့ထိတွေ့ဆက်ဆံပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကိုပံ့ပိုးဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့နှေး
VOA American တန်ခါကြာတာပရင်းနေမနခင်စီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနခင်တိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်ခါစီစဉ်တင်ဆက်ပြီးမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက F-E-E-L-I-N-G feeling ကခံစားနေရတာ B-L-U-E blue ကပြာရောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းအနေနဲ့ပင်လယ်ခီးထွက်နေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတဦးဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့တလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အရင်ကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေရပါတယ်။George Kubi de Uma go naut khaw lila chi cha ya aw ma.
I'm feeling blue because my dog died yesterday.
Say ma kaung phit ni da, sait sin ye ni da, lwan swei ni da go idiom a thong ya be lu pyo mle.
Feeling blue.
So pyo lu ya ba de. A da ga do di ni mne twe tin pya ga de idiom a thong me phit ba de.
ဒေါ်လာလတန်စီစဉ်တက်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုပထမအဦးဆုံးတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေကိုပြန်လည်လက်ခံနေရာချထားရေးပြောဆိုဆွေးနွေးတဲ့နေ့အခုချိန်မှာကြားနေရပေမဲ့လက်တွေ့ဖြစ်နိုင်မှုကတော့အလံဝေးလေးအောင်မယ်လို့ဒီတစ်ပတ်အစောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသကိုတွားရောက်ခဲ့တဲ့ VOA အဖွဲ့သူမတ်စုမြတ်မောင်ကသုံးသပ်ပါတယ်။ဒီဒေတာကိုနိုင်ငံတကာမီဒီယာတွေတွားရောက်ခွင့်ပိုးပြီးတော့ပေးတင်တယ်လို့လည်းသူကဆိုပါတယ်။ပြန်လည်လက်ခံနေရချထားရေးအလားအလာဆိုပြီးတော့မတ်စုမြတ်မုံနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါခင
်ဗျာ။အဲမတ်စုမြတ်ရေဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ပြန်တရင်နောက်ကြီးလို့ပြောမှာဟောကျွန်တော်တို့တရင်နောက်ကြီးအခုခြေနေမှာဒီဒုက္ခတွေတွေဟိုဘက်ထွက်ပြေးသွားတဲ့လူတွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကလည်းပဲတိုက်တွန်းတယ်အစိုးရကလည်းပဲသူတို့စီစဉ်နေပြီးညှိနှိုင်းနေပြီလို့ပြောတယ်ဆိုတော့ကိုယ်မှတကယ်တွေးခဲ့ရတာတကယ်ပြန်လာနိုင်မဲ့အခြေအနေအလားအလားဘယ်လိုနေပါလဲအလားအလားကောင်းလားပြန်လာနိုင်မဲ့အခြေအနေရှိသလားဆိုတာအကြံဉာဏ်အရင်ဆုံးသုံးသပ်ပါဦး
ဟုတ်ကဲ့ပါပြန်လာနိုင်တဲ့အခြေအနေရှိသလားဆိုတာကိုပြောရမယ်ဆိုတော့ဒီပြန်လာဖို့သူတို့ဆွေးနွေးနေတဲ့ကိစ္စတွေကအခုမှစာလုံးရေးစာအဆင့်လည်းရှိသေးတယ်အဆင့်နဲ့အများကြီးလိုအောင်မယ်အခြေအနေအများကြီးလိုအောင်မယ်လို့မြင်မိပါတယ်နောက်တစ်ချက်ကဒီမှာဖြေချင်တာကတော့ဟိုဘက်ကိုပြန်သွားတဲ့လူတွေကဒီဘက်ကိုပြန်လာခြင်းသလားဆိုတာမေးခွန်းတစ်ခုပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့ပြီးတော့မေးခွန်းရခဲ့တဲ့ဒီမွတ်စလင်နေပေါ့အစ္စလမ်ဘာသာဝင်တွေကသူတို့မေးရလေဟိုဘက်ကိုသွားလို့ရှိရင်ဒီထက်အခြေအနေဆိုးမယ်နော်ဒီအခုဆိုလို့ရှိရင်ဒီဘက်မှာဆိုရင်အစိုးရကလည်းသူတို့အဆင်ပြေအောင်လုပ်ပေးမယ်ဆိုပြီးတော့ပြောထားပြီးသားမတော်ဘဲနဲ့နေလို့မရဘူးလားဆိုတော့လေသူတို့ကမဟုတ်ဘူးသူတို့အနေနဲ့ဒီမှာစားဝတ်နေခက်ခဲတယ်နေထိုင်ရဘလို့မှမဖြစ်နိုင်တော့လို့သူတို့သွားမယ်အဲ့တော့ဟိုဘက်မှာအခြေအနေမကောင်းလို့ပြန်လာမလားဆိုတော့ပြန်လာဖို့ဆန္ဒမရှိဘူးလို့တော့မေးခွင့်ရတဲ့လူကတော့ပြောပါတယ်ဆိုတော့ဒါပေမဲ့တခုရှိတာကတော့ကိုမေးခွင့်ရတဲ့လူရဲ့တယောက်နှစ်ယောက်ကပဲဖြေတာဆိုတော့ဟိုဘက်ကိုထွက်ပြေးသွားတဲ့ဒီမစင်နေအားလုံးရဲ့သဘောထား home host ဆိုတာကတော့ဟိုခံမှန်းလို့ခတ်တာပေါ့နော်ဒါပေမဲ့ကိုတွေးခွင့်ရသလားတွေးခွင့်ရခဲ့သလားဆိုလို့ရှိရင်တော့သူတို့အနေနဲ့ဟိုဘက်ကနေပြန်လာဖို့စိတ်ဆန္ဒတော့တိတ်ရှိဖို့မရဘူးရှင့် ဒီဘက်ကလည်းပြန်လက်ခံဖို့အတွက်အခြေအနေတွေကတော့အများကြီးလိုသေးတယ်လို့မြင်ပါတယ
်။ဆိုတော့အဲ့ဒီဘက်ကိုထွက်သွားတဲ့မွတ်စလင်ဒုက္ခသည်အဖြစ်နဲ့ဟိုဘက်ရောက်နေလူတွေပေါ့။ဆိုဒီဘက်မှာပြန်ခဲ့တဲ့မွတ်စလင်ဟုတ်ပဲတခြားဗုဒ္ဓဘာသာတွေတခြားလူမျိုးစုတွေအဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေကတော့ဘယ်လိုလဲ။သူတို့ရဲ့ဘဝစားဖို့နေရာကတော့ဒီလူတွေလိုပဲမခက်ခဲဘူးလားသူတို့ထက်ပိုလွယ်ကူနေလားလို့
အဲ့အဲ့တော့ပြောရမှာဘယ်လိုလဲဆိုတော့အဲ့ဒီနေ့ကသွားတဲ့ခရီးစဉ်ကအဓိကဒီတက်မရောကနေပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတဲ့မွတ်စလင်တွေရှိတဲ့နေရာနှစ်ခုပဲခေါ်ပြတာပေါ့လေဆိုတော့ကိုမြင်ခဲ့ရတာလည်းအဲ့နေရာနှစ်ခုပဲဒါပေမဲ့တစ်ခုရှိတာကအဲ့ဒီလိုသူတို့ရှိကိုရောက်အောင်သွားတဲ့နေရာဆိုအဲ့ဒီလမ်းခရီးမှာတော့ဖြတ်လာတာမှာအဲတချို့ရွာတွေတော့တွေ့တယ်ရွာတွေကလည်းမြင်ရတလောက်ကတော့အဲ့မှာလူတွေလည်းမရှိတော့ဘူးတချို့ဟိုလူလေးနည်းနည်းပပအဲ့လိုစပားဆိုင်ချင်းတွေမှာဟိုတွေ့ရတာရှိတယ်ဆိုတော့သူတို့အမြင်နဲ့ကတော့ဟိုဘယ်လိုမျိုးနေထိုင်စားတောင်းနေသလဲဆိုတာကိုကိုရာကကားဝါပဲတို့ဖြတ်သွားတဲ့အတွက်ကြောင့်မို့လို့ပြောဖို့တော့နည်းနည်းခက်တယ်ဒါပေမဲ့မြင်ရတလောက်ဆိုရင်တော့သူတို့လည်းသိပြီးတော့လွယ်လွယ်ကူကူတော့ဟုတ်ပုံမရဘူးခက်ခက်ခက်ခက်စင်းစင်းရဲရဲအခြေအနေကိုတော့တွေ့ရပါတယ်ရှင့်
ဟုတ်ကဲ့အဲဒီစပါးစခင်တွေ့ရတယ်ဆိုလို့အဲဂျာဖြတ်ပြီးတခုမေးချင်ပါတယ်အဲဒီစပါးတွေမရိတ်သိမ်းပဲကြံရတာကိုအနာပိုင်တွေကစီစဉ်ပြီးတော့ရိတ်သိမ်းဖို့လုပ်နေတဲ့စပစ်စီပုတ်ပေးတဲ့ဆိုပြီးတော့သတင်းတခုလည်းကြားမိပါတယ်အဲ့ဒါကဟုတ်လားမသိပါဘူး
အဲ့ဒါကတော့သတင်းစာတွေထဲမှာလည်းတွေ့တယ်တချို့နေရာတွေမှာလည်းရိတ်ရိတ်နေတာတွေတော့တွေ့ဟိုသတင်းစာတွေမှာဖတ်ရတယ်ပေါ့လေဒါပေမဲ့ကျွန်မကတနည်းကသွားတဲ့နေရာမှာကိုမြင်ရတဲ့မြင်ကွင်းမှာတော့အဲ့အရာမျိုးတော့မတွေ့ခဲ့ရပါဘူးရှင်။တချို့စပါးကင်းနေဆိုလို့ရှင်လည်းတော်တော်လေးဟိုမှဲ့နေတာမျိုးတွေ့ရတယ်။ဒါပေမဲ့ဟိုရိတ်တယ်မြင်ဘူးဆိုတာတော့ခုနပြောသလိုပေါ့နော်။ကားဝါနေကိုကဖြတ်သွားတယ်။အဲ့နေရာမှာရှင်းပြီးတော့လည်းလေးလာကွင်းမေးကွင်းမရတဲ့ခါကျတော့အထူးကြဖြေဖို့ခက်ပါတယ်ရှင်
။ဆိုတော့ကပြောတယ်အဲ့ရွာရင်းမှာလည်းလူကျိုးတို့ကျဲတဲ့တွေ့ရတယ်။ဘယ်သူမှမရှိပဲကွင်းမြင်ကြီးတွေဖြစ်နေတယ်ဆိုတော့ပြောတော့အဲ့မှာအရင်နေခဲ့တဲ့ဟိုဘက်ကိုပြေးတဲ့လူမျိုးပင်ဒီဘက်မှာရှောင်းတိန်တဲ့ရွာသားတွေလေဒါကပြန်မလာကြသေးဘူးလားအဲ့မှာဗုဒ္ဓဘာသာရေးရှိမဲ့တခါဒီဘက်ကလည်းမွတ်စလင်တွေလည်းပဲဒီဘက်ကိုဆောင်တဲ့လူတွေရှိတယ်မြန်မာဘက်ကသူတို့ကရောပြန်လာဖို့အခြေအနေပဲလို့တွေ့ရတယ်အဲ့ဒါအ
ဲ့ဒီခါမှာလည်းအဲ့ဒီဟိုကျမတို့လိုက်ပြီးကားမောင်းပေးတဲ့ဒေသခံတခိုင်လူမျိုးပေါ့နော်သူ့ကိုပြီးကြည့်တယ်သူကလည်းသူဆိုလို့ရှိရင်ဒီရေးခင်းနေဖြစ်တော့ဟိုဆောင်ပြဒနာရေးပြိပခါရေးဖြစ်တော့သူဟိုစစ်တွေကိုသူမိသားစုလိုက်သူတို့ပြောင်းသွားတယ်လို့ပြောတယ်အဲ့ကျမတို့ဖြတ်သွားတဲ့နေရာမှာလည်းသူပြန်ကြတော့သူပြရတာကျွန်တော်တို့ယူရတယ်ဆိုပြီးပြရတယ်ပြရမှာလည်းအဲ့ရွာမှာဆိုလို့ရှိရင်လည်းဘာမှမရှိတော့လူတွေတယောက်မှမရှိတော့သူကိုယ်တိုင်တော့မှပဲဒါအခုအချိန်ကြီးအတည်ငြိမ်နေဆိုတာသူပြန်လာကြည့်တဲ့အနေနဲ့သူတယောက်တည်းပြန်လာတယ်သူမိသားစုတွေကတော့ကြံခဲ့တယ်လို့ပြောတယ်ဆိုတော့ဟိုပြိပခါတွေကြောင့်မို့လို့လုံခြုံတဲ့နေရာကိုသွားကြတဲ့ဒေသခံတိုင်းရင်းသားတွေပေါ့သူတို့အချိန်ကြီးကတော့လောလောဆယ်မှာဒီဘက်ကိုပြန်လာပြီးတော့နေဖို့ဆိုတာအဆင်ပြေမဖြစ်ဘူးလို့ပြောရမလားအပြန်လာနေဖို့အတွက်သူတို့စဉ်းစားနေတော့မဲ့ဖြစ်နေမတွေ့ခဲ့ရဘူးရှင်အဲ့ချက်သွားသမျှမှာတော့အဲ့သူပြိပခါဖြစ်ခဲ့တဲ့ဟိုအဲ့ခုနပြောရဲပေါ့နော်ဒီရင်မောင်းပြောပြတဲ့သူတို့ယူအားဆိုလို့ရှိရင်ចောင်းတချောင်းတွေ့ရဲ့အဲ့ចောင်းဆိုလည်းဖြက်စီးခံထားပုံရတယ်နောက်မီးလောင်နေတဲ့နေရာတွေလည်းတွေ့ခဲ့တယ်ဆိုတော့ဘေးကင်းရအောင်ပြောင်းနေရနေပြီးတော့မှသူတို့မူလရှိတဲ့နေရာကိုတော့ပြန်လာသေးဖို့မရဘူးရှင
်အခုအဆူမြတ်တို့သွားတဲ့အထက်မှာအဲနိုင်ငံသားသတင်းဌာနကလူတွေပါတယ်ပေါ့နော်နိုင်ငံသားသတင်းထောက်တွေပါသလား
အနိုင်ငံသားသတင်းဌာနတွေကိုသူတို့ခေါ်တယ်ဒါပေမဲ့နိုင်ငံသားသတင်းထောက်တော့မပါပါဘူးပြောရမယ်ဆိုတော့ကိုတယောက်ထဲဟိုနိုင်ငံသားသားလို့ဖြစ်နေတာပါတယ်ဇန်နာရီကတော့ဒီဒေတာခံမြန်မာနိုင်ငံမှာပဲအခြေစိုက်ပြီးမြန်မာနိုင်ငံမှာပဲလုပ်တယ်ဟိုဒါပေမဲ့နိုင်ငံသားသတင်းဌာနတွေအတွက်ပေါ့နော်ဥပမာ ASC တို့writers တို့နောက်ရှင်ဟွာတို့လိုမျိုးသတင်းဌာနတွေမှာလုပ်တဲ့လူတွေတော့ပါပါတယ်ရှင်
အဲ့တော့ဒီပြဿနာဟာတော်တော်ကိုကြည့်ကြရတဲ့ပြဿနာကြီးဖြစ်ခဲ့ပါတယ်နိုင်ငံတကာရဲ့ပြောပြချက်အရဆိုလူတွေတန်တပွဲလောက်ဟိုဘက်ကိုထွက်ပြေးကြတယ်ကမ္ဘာမှာလည်းအင်တန်ဟူလီတကျော်ဖြစ်တဲ့ပြဿနာကြီးတစ်ခုဒီလောက်ပြဿနာကြီးကိုစုမြတ်တို့ကိုနိုင်ငံပိုင်းခေါ်ပြရတဲ့တရက်တခီးဆိုတော့ထဲထဲဝင်ဝင်လုံနိုင်တဲ့ investigative journalism ဆိုကြပါစို့ဒီဖြစ်ရမှန်ကိုခြေခြေမြင်းမြင်းစုံစမ်းပြီးတော့လေ့လာသုံးသပ်နိုင်ဖို့အချိန်တော့ရရလားရမယ်ထင်လား
အမှန်တမ်းပြောရရင်တော့မရပါဘူးရှင်။ဘာဖြစ်လို့လဲဆိုတော့တွားကလေးရဒီအစီအစဉ်တက်မရောအစီအစဉ်နဲ့ခေါ်သွားတယ်။သူတို့ခေါ်သွားတဲ့နေရာပဲကြည့်ရတယ်။ကြည့်ရင်တော့လွတ်လွတ်လပ်လပ်ကြီးဝင်ပေးပါတယ်။မေးတာလည်းကိုမေးခြင်းတို့လွတ်လွတ်လပ်လပ်တော့မေးခွင့်ရတယ်။ဒါပေမဲ့ဒီကိစ္စကတော့ခဏလေးပဲတနေရာမှာတွေ့ရတယ်၊ကြည့်ရတယ်၊မြင်ရတယ်ဆိုတော့တကယ်တမ်းဒီဖြစ်ခဲ့တဲ့ပြည်မရဲ့ပြဿနာကြီးအကြီးကြီးဖြစ်ခဲ့တာဟာဟိုနောက်ထပ်အကြောင်းရင်းနော်လက်ရှိဖြစ်နေတဲ့အခြေအနေနောက်ဆက်ပြီးတော့ဟိုတက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့တကယ်တမ်းတရင်တော့တယောက်အနေနဲ့မေးချင်တဲ့မေးခွန်းနေအများကြီးပဲအဲ့လိုမျိုးမေးခွန်းလည်းမရဘူးအချိန်လည်းမရဘူးနောက်တစ်ခုကလည်းဒီမှာပြောစရာဟိုဘာသာစကားလည်းနည်းနည်းအခက်ခဲရှိတယ်ပေါ့နော်သူတို့ပြောတဲ့ဟာကိုလည်းကိုကနားမနေတော့ဘာသာပြန်နဲ့ပြောရတယ်ဘာသာပြန်ကလည်းဒီသူတို့စီစဉ်ထားပေးတဲ့လူကပဲလိုက်လာတယ်ဆိုတဲ့အခါကျတော့ဟို kuna ujaran nama itu loh, investigative journalist tiada nombor sungguh nang gua kau yang siul loh jawab Malaysia.
Kalau di dalam nafsida kama, nengenaga media mah ini jadi laut dalam mesti jebah busur. Nengenaga mereka pembiar eh, dulu sini bapsi loh dulu gua lalala dua biro, investigasi loh biro, jigo mepibu leh loh pior eh. Nama anak wanita kalau orang jom ini jangan pior apa le. Soro, ada u sunya ni belu sungsa lu le, ada baju mepibu lu tinle. Pila yang hubaga terpeta soi mah dulu soi nula belu tuwar jalan. Dulu mah nama nengah sunga mah, nama nengah mah. Di luar pipa media itu lalalala, wengwen begere senam silula, cakap mimi sih mabo, semua itu korang urus coba bang.
Nampak tu biasa nara, langsung iya lor le, hoga, terus biasa luar, langsung iya le, 100% lor, nanti ayah gay nolak, langsung sejuta ni ada, ache ni mulu lor, biasa luar ubah le, tapi tak khusi dah le, alu biasa itu ye, nengah nengah tu rin jauh ke ni ni ya. สิ่งนี้เลยสิ่งนี้จริงที่เรามาตรวจตรวจได้สมีตัวอยู่เลยแต่เราเนี่ยมีอะไรสิ่งอะไรตรวจนี่เนี่ยลายเนี่ยก็ยังเด็กอยู่องค์เรสก์ปอนอ่ะก็ว่ากูตาวิญญาณลาบิสงสารลูกจานไหนเนี่ยแต่เราไม่รู้เลยมีอะไรสิ่งอะไรสิ่งคุณอาจจะรู้มีมาในงานบอดี้สุยานเนี่ยแต่ไม่รู้ว่าเจออะไรที่เนี่ยล้วนเนี่ยรู้เจออะไรที่เนี่ยล้วนมากูตรวจนี่เนี่ยเช็คเช้าเช้าเนี่ยสุยานปุ่มเวียนเวียนไปก็ได้เนี่ยรู้เช่นเนี่ยลาบิโรตรวจตรวจแ don't have Queen Sina, you know, Bobiro, Tietinia, Bobra, Shelleme, Bobiro, Amimananga, Boyego, Bobiro, or Janet was in the Gauner Pebble Body, Janet was in Melu or Tennessee.
Hello, Lila Susan Biro, Yiguin, Bigera, Namazua, and Trinchan Hajin, the whole Mula, the River, Lunjon, Lugavo, Soro, Hello. ထောက်ထားမျိုးများတွေ့ရလားအဲ့လိုမျိုးခံမှန်းနိုင်လားသူတို့မဟုတ်သူတို့ဟာတကယ်ပဲငါတို့နိုင်ငံရဲ့ညဉ့်ညံတင်းနှုတ်ကိုကမောက်ကမဖြစ်အောင်ဒီလူတွေရေးကြလိမ့်မယ်တစ်ဖက်သက်စုံစမ်းပြီးတော့သူတို့ကသူတို့ပြောထားတာပေါ့လေဒီလူတွေနောက်မှာကပဲနိုင်ငံတွေရှိတယ်ဘယ်လိုဟာတွေနိုင်ငံတကာမီဒီယာတွေကိုဘယ်လိုကအပင်းနေလဲဆိုတာမဆုမြတ်လဲကြမှာပေါ့အဲ့ဒါလည်းသုံးသပ်ပါဦး
အမှန်တမ်းပြောရင်တော့သူတို့အနေနဲ့ကလည်းအလိုရင်မှုတော့ရှိတယ်အဲ့ဒီနေ့သွားတော့ဆိုလို့ရှိရင်လည်းဒီတက်မလို့အကြီးကဲတယောက်ဆိုရင်ပြောတယ်သတင်းမီဒီယာတွေဖော်ပြချက်တွေတိတ်တစ်ဖက်တည်းဆန်တဲ့ဒီမှာအခြေအနေကအဲ့လိုမျိုးမဟုတ်ဘူးဆိုပြီးတော့သူကလည်းပြောပါတယ်ဒါပေမဲ့လည်းစောစောကပြောသလိုပေါ့သတင်းပွင့်လင်းမှုမရှိတဲ့အခါကျတော့ဟိုဒီတစ်ဖက်ကပြောတဲ့ဒီမွတ်စလင်တွေပြောတဲ့ဟာ
ဒီလိုမျိုးတွေကိုအရင်ထက်ကိုပြောင်းလဲနိုင်တာပေါ့။နိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေအရင်ကတည်းကလည်းနည်းနည်းပွင့်လင်းလာပြီလို့
ယူဆနိုင်သလားဘယ်လိုသုံးသပ်လို့လဲမလဲ။ထပ်မှာတော့ဟုတ်တယ်တရင်ရယူမှုကအရင်ထက်ကိုပို့ပြီးပွင့်လင်းလာတာမှန်တယ်။ဒါပေမဲ့တစ်ဖက်မှာအကြပြန်တော့လေကိုယ်နိုင်ငံရဲ့အကျိုးအစီးကနမတ်တည့်အရေးကြီးတယ်ဆိုတဲ့ဟာမျိုးကတော့အစိုးရမှာတက်မတော်မှာရှိတာတော့သိကြပါရဲ့။အဲ့ဒီအကျိုးအစီးကြီးတယ်ဆိုတာလေဒါမြန်မာနိုင်ငံတိုင်းနိုင်ငံတွေတော့မဟုတ်ပါဘူး။ဖိလစ်ပိုင်နိုင်ငံမှာ ဒီလိုမျိုးနေဆိုပြီးတမရကိုယ်တိုင်ကပြက်ပြက်တာတာပြောရဲဆိုတော့ဘယ်လိုပြောမလဲအရှင်းဆုံးအရှာမှာရှိတဲ့အကောင်းဆောင်တွေရဲ့သဘောထားအဲ့လိုများဖြစ်နေသလားလို့မြင်လို့ရနိုင်တာပေါ့နော်
Bangladesh ကထပ်ပြီးသွားကြတဲ့သူတွေကိုပြန်လဲလက်ခံနေရာချထားပြီးအလားအလာနဲ့ပတ်သက်ပြီးတော့ဥကျော်စန်းသာနဲ့ဒီနေဆက်ဒေတာကိုသွားပြီးတော့ကြည့်ရှုလေ့လာခဲ့တဲ့ VOA သတင်းတော့မဆုမြတ်မှုလို့ဆွေးနွေးတုံးသက်ထားတာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်အစီအစဉ်မှာမြန်မာနိုင်ငံမှာတက်ငယ်မတိမှု
ဒီနေ့ဒီနေ့ကောင်းနေတာဒီလိုပထမဦးစွာစုဖို့မအောင်ကြောင်းပြလိုက်ပါဟဲ့ဒီနေ့အစီအစဉ်ကောင်းနေတာဒီယုံကြည်ရာဟုတ်ကဲ့ပါလူတိုင်းလူတိုင်းကျမတို့တွေကကိုယုံကြည်ရာကိုလက်ခံထားပြီးမိမိတို့ဘဝကိုပဲပုံဖော်တတ်ကြပါတယ်ကျမရေရောက်စားတာနေရုပ်ချင်းကြီးယုံကြည်ခဲ့တာကတော့ကိုကျင်းစာတရားပါပဲဘာလဲလုံးလုံး
ကိုကျင်းစာတရားကလည်းကိုင်ထားနိုင်နိုင်ခိစတော်တော်များများကတော့အစဉ်ကြီးစားရကြပါတယ်အခုအချိန်မှာမြန်မာနိုင်ငံတော်မှာပုံမှန်စိုးစားတာတိုးတက်ဖြစ်ပေါ်နေတဲ့ငွေမလေးမှုတနည်းအားဖြင့်ပါလိအရင်ရောက်သေးတဲ့ကလေးတွေကိုအနိုင်ကျင့်ဆောင်ရခံရမှုတွေကိုဖတ်ရကြရတဲ့အချိန်တွေတိုင်းမှာကျမစိတ်ထဲမှာလေကိုကျင်းစာစိတ်နဲ့သူတို့ကိုယ်စားလေးရန်ကိုထိခိုက်ခံရရပါတယ် ဘယ်သူမှမဆိုဆင်းရဲချမ်းသာမရွေးပါတော့ကလေးဘဝကိုဖြတ်တန်းရရပါတယ်ဒါပေမဲ့ဖြတ်တန်းရရတဲ့ပုံစံတွေကတော့အမျိုးမျိုးကွာခြားကြတာပေါ့လေဘယ်လိုပုံစံနဲ့ပဲဖြတ်တန်းကြပါစေကလေးတွေဘဝကတော့အပြစ်ကင်းစင်နေဆိုတာကိုဘယ်သူမှမမြင်နိုင်ပါဘူးအဲ့ဒီလိုအပြစ်ကင်းစွာနဲ့လောကလူတစ်ပါးဝါကြောင့်ပါဆိုဘာမှမသိတဲ့ကလေးတွေကိုသူတို့တစ်ပါးဝါတိုင်းပဲ ပြောချင်တာဖြတ်တန်းကြပါစီ။ဘာအတွက်ကြောင့်လဲဒီမှာသူတို့ကိုလည်းဒုက္ခမရောက်စေချင်ဘူး။ဒုက္ခလည်းမပေးကြပါနဲ့လို့ဒီမှာပြောချင်တယ်။သူတို့ကမှရွေးချယ်ဒုက္ခပေးသူတွေရဲ့သဘောထားကလည်းတော်တော်ရက်စက်ကြတယ်။ဒီနောက်စဉ်းစားနေတဲ့အတီတရားမရှိ၊ရုံမှရက်စက်နေကြတဲ့သူတွေကိုလည်းအမှန်ကိုဆက်ဆုံးမိပါတယ်။အခုလိုဖြစ်ပြနေကြတဲ့အဖြစ်အပျက်အကြောင်းအရာတွေရဲ့အဓိကအခြေခံတရားကလည်းကိုကျင်းစာ มันก็ไปดูมาตัวน้าจีนลูกๆเสียงลูกมันเดียวกันเนี่ยตัวเล็กๆเราอ่ะมันใจจะเบาเออเราบ้ามาเป็นมาลงในนาเรนเนี่ยอันนี้เนี่ยน้ำเลยที่เรียนเรียนเรียนอยู่แต่คู่มีอะไรเราไม่สนเนี่ยเราไม่รู้เนาะคุณจะสาธิตอะไรเนี่ยเราเว้นบีข้าวหน้าปีชาติใช่ไหมรู้ใจวันป่าวันจีมาอีเมื่อเช้ามาที่เราอยู่ตรงนั้นเลยที่ตรงนี้ก็ เยอะเสียงมาไม่เอาหรอกจะมาดูป่าวันจีมาอะไรแล้วมาขนาดยาวนี่วันนี้ก็เลยคุณพ่อชกที่ชิมปีจ้าวคลีนี่ดีกว่าเลยโอโมจินาตอนนี้ชิคกี้พายปีจ้าวจะมาดูเลยอ่ะวันนี้คุณพี่ก็จะดูเมื่อเช้าคลีนี่ยังเก็บว่าเอาดังเกิดยังไงไม่ส่วนรู้ตัวตัวกูจินาจะเข้าไปบ้าง ในเส้นทางยาเอชซีรีส์เนี่ยแต่ยังจะอยู่เลยจะมาดูเลยอ่ะจีน่าตอนนี้วันวันนี้กูมีกูจะตกใจว่าสู้จะมาในนี้แล้วจะมาอยู่ที่อ่ะกูจะทำเดียวแล้วกันชาติอ่ะที่เกิดเส้นเชื่อใจกันไปรู้มาแล้วทุกคนเป็นยังไงเนาะเลยคลีนี่เรียบว่าเดินในตรงเกิดในหมู่ทั่วกูจะเรียนรู้สิ่งเหล่านั้น
จะมาช่วยเราสอนยุทธวิธีอารมณ์อะไรวันวันกูยิ่งไปได้ไหมลูกจะมาอยู่ที่บ้านใช่ไหมจะมาอยู่ที่บ้านอารมณ์ที่เกิดในใจตอนนี้ที่ตัวเองมาเลยแต่เส้นเกณฑ์เส้นนี้เลยตัวยงจียากันน่าด้วยไปรู้เจ้าอย่างนี้มาไม่สู้กูยงจียาลีดีกว่าเป้าเงินสูงในปีบุให้ขอบยาสิอีเมลเลยค่ะ burmese@voanews.com go สายเวทีเสด็จยามแม่เจ้าพงษ์นำมาบอกเจ้าจ่าเลยครับเนี่ยจะน้องแสดงเสด็จไปว่าไง
ถ้าเราไม่มาในงานมาตั้งเงินมาได้มุ่งย้อนเนื้อสีด้วยไปวันเสาร์นี้เลยโดยยีดาไปกูยงจีดเรสราบุน่าเสียงกันจ้าเราไปพิบาร์เลยครับเนี่ย
อเมริกันสุยาเอ็ดบอกเราไม่อาบอุ่นใจบารมีเช่นมีมีรุ่นนั่งงานจ้ามาใครมาเรื่องสิ่งนั้นมุดกูสิ่งนี้เลยลูกจะเป็นงานขี้เสียงด้วยแต่มันร้อนนั่งทำงานเปลี่ยวกันไปอเมริกันเนี่ยจะเป็นงานรู้ฮะสิ่งข้อมูลมีอาบยาในยังไงเนี่ยบีคนแรกมีอาบยาสิ่งนี้ไปเลยแต่เป็นเมื่อที่จีนนี่มุ่งเนี่ยมหาเมืองเลยที่ดูดูกว่ายังไงตัวจ้าบ้าเมลูแต่มันร้อนทำงานเปลี่ยวไปเลยนักวิทยาสุยาเอ็ดจะรู้เรื่องแบบว่าฮะแอนเดรย์จีซงเ ဒီကနေ့ဒီကတ်ဓာရီအပါအဝင်ဥပဒေမဲ့လက်နက်စီစဉ်တွေကိုဆက်လုပ်နေပါတယ်။မြောက်ကိုရီးယားဆိုရဟာယဉ်ကျေးတဲ့ကမ္ဘာနဲ့နိုင်ငံတကာငြိမ်းချမ်းတည်ငြိမ်ရေးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါကိုတီးခံမှာမဟုတ်ပါဘူး။မဟာဗျူဟာမြောက်တီးခံတဲ့ခေတ်ကုန်သွားပြီလို့သမ္မတထရမ့်ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမြောက်ကိုရီးယားကပြန် ဘယ်ကလေးမှအဲ့ဒီလိုရက်စက်မှုမျိုးမခံစားရသင့်ဘူးလို့သမရကပြောပါတယ်။မြောက်ကိုရီးယားဆိုရလက်ထက်မှာအမေရိကန်ကျောင်းသားလေးအော်တိုဝမ်ပီယာရဲရဲဆက်ဆက်အသက်ခံခဲ့ရတာကိုလည်းသမရထရမ်ကပြစ်တင်ဝေဖန်ပါတယ်။ဒါဟာတိတ်ကိုစိုးရွားတဲ့အဖြစ်ပါပဲ။ဒါကိုအပြစ်မခံနိုင်ပါဘူးလို့ပြောပါတယ်။မြောက်ကိုရီးယားအန်ဒရဂိုရင်ဆိုင်နာမှာအမေရိကန်ပြည်ထောင်စုဟာဂျပန်လူလူနဲ့တရားရည်ရည်ပါတယ်။ကိုယ့်လူလူကိုဖိနှိပ်တဲ့အာဏာရှင်တွေကိုအာကောင်လွတ်လပ်တဲ့နိုင်ငံတွေကအမြဲအနိုင်ရတယ်ဆိုတာတမိုင်းမှာထပ်ခါတလဲလဲတွေ့ကြရပြီးပါပြီ။အာကောင်ပြီးခိုင်မာတဲ့အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးတဲ့ဂျပန်မှာချထားတဲ့အမေရိကန်စစ်ဖက်ဝင်တန်း 9,000 ကျော်လဲပါဝင်ပါတယ်။အဲ့ဒါအပြင်တောင်ကိုရီးယားမှာတပ်ဖွဲ့ဝင် 33,000 ချထားပါသေးတယ်။အမေရိကန်နဲ့ဂျပန်စစ်ဖက်ဝင်တန်းတွေဟာတနိုင်ငံစလုံးရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့အတူလေ့ကျင့်အတူလုပ်ကိုင်အတူယက်တည်သွားကြပါမယ်။အမေရိကန်နေနဲ့ဂျပန်နဲ့စီးပွားဆက်ဆံရေးတိုးတက်ဖို့လည်းတာနိထန်ချထားပါတယ်။မျှတလွတ်လပ်ပြီးအပြန်အလှန်ဖြစ်တဲ့ကုန်သွယ်ဆက်ဆံရေးဖြစ်ဖို့အမေရိကန်သမ္မတအနေနဲ့ကျွန်တော်တာနိထန်ချထားပါတယ်လို့သမ္မတထရမ်ကပြောပါတယ်။ဂျပန်နဲ့ကုန်သွယ်ရေးမှာတာရှည်ဖြစ်နေတဲ့ကုန်သွယ်ရေးဗန်းမညီမှုနဲ့အရှုံးပြမှုကိုဖယ်ရှားနိုင်ဖို့အတွက်အမေရိကန်ပို့ကုန်တွေဂျပန်ဈေးကွက်ထဲကိုညီမျှပြီးခိုင်မာတဲ့အနေအထားနဲ့ဝင်နိုင်အောင်ကျွန်တော်တို့လှုံ့ဆော်နေပါတယ်လို့သမ္မတထရမ်ကပြောပါတယ်။ရင်ကျေးမှုနဲ့အထောက်အပံ့မှုပေါ်အပြန်အလှန်လေးစားသမှုရှိတာကအမေရိကန်နဲ့ဂျပန်တို့ပိုပြီးနှိကက်အောင်ဆက်ပြီးဆောင်ကျင်းပေးမှာဖြစ်တယ်လို့ဘူပေါင်းဆောင်ရွက်မှုနယ်ပယ်သစ်တွေနဲ့အောင်မြင်မှုအတွက်လမ်းပွင့်သွားမှာဖြစ်တယ်လို့လည်းသမ္မတထရမ်ကပြောပါတယ်။အမေရိကန်နဲ့ဂျပန်ကြားစီးရဲနဲ့စီးပွားရေးဘူပေါင်းဆောင်ရွက်မှုကိုဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုသိရလိုက်ပါပြီ။
တို့ရရှိနေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်းကနေကြာတာပရင်းနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားမဆင်လိုက်ရတဲ့သူတွေအတွက်မနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA မြန်မာပိုင်းကကြာတာပရင်းနေ့မနေ့ကင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စန်းတာကအကြေညာပေးပါနေပါခင်ဗျာ
ဇင်ဘာဝေးနိုင်ငံသမ္မတရောဘတ်မူဂါဘေဟာနေ့အင်အကြေချုပ်ချထားခြင်းခံရတယ်လို့တောင်အာဖရိကသမ္မတကပြောကြားလိုက်ပါတယ်နှစ်ပေါင်း39ခုနှစ်ကြာအနာရယူထားရတဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရပ်မှာသမ္မတမူဂါဘေရဲ့ကံကြမ္မာဟာမရေမရာဖြစ်နေကြပါလူမှုကွန်ရက်မီဒီယာတွေမှာတော့ဟရရမျိုးတော်အခြေအနေတင်မှနေလို့ရေးသားကြပါတယ်ဒုတိယသမ္မတအမဆန်မန်ဂါဂွာကိုထောက်ခံတဲ့သူတွေကိုဖယ်ရှားမှုမရရင်ဝင်ဆွဲရမယ်လို့စစ်တပ်အကြီးအကဲကပြောကြားခဲ့ပြီးနောက်တည့်မှာပဲဟရရမျိုးတော်ရင်းကိုတင်ကားတွေဝင်ရောက်ခဲ့ရတာဖြစ်ပါတယ်ဇင်ဘာဝေအနာယပါတီကတော့ဗိုလ်ချုပ်ကြီးချီဝန်ဂါဟာနိုင်ငံတော်ဆစ်စာဖတ်မှုမြောက်တဲ့အပြုမှုမျိုးလှုပ်ဆောင်နေတယ်လို့ပြောဆိုဆွဲထားပါတယ်ဒုတိယသမ္မတဝရတူအားဖယ်ရှားပြီးနောက်အဲ့ဒီနေရာမှာသူဇနီးတွေကိုအစာထိုးဖို့စီစဉ်နေတဲ့သဘောထားမျိုးသမ္မတမူဂါဘေကပြသခဲ့တာလည်းဖြစ်ပါတယ်။အာရှငါးနိုင်ငံသတင်းနှစ်ပတ်ကြာခရီးစဉ်ကနေပြန်ဦးလာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်ရဲ့အနေအထားဟာဘယ်တော့မှနဲ့မှမတူအောင်အခိုင်အမာရှိနေကြောင်းဗိုလ်ထုနဲ့ကပြောကြားလိုက်ပါတယ်။အခုခရီးစဉ်ဟာသမိုင်းတွင်လောက်တဲ့ခရီးစဉ်ဖြစ်လို့ကြီးမားတဲ့အောင်မြင်မှုရရှိခဲ့တဲ့ခရီးစဉ်ဖြစ်တယ်လို့လည်းအင်ဂျီရောမှပြောကြားခဲ့ပါတယ်။ဒီသဘောတူညီချက်ကမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာတရုတ်နိုင်ငံအတွက်အင်မတန်ဆိုးရွားတဲ့ချင်းချောင်းမှုတရားဖြစ်တယ်ဆိုတာကိုတရုတ်သမ္မတဂျီကအသိအမှတ်ပြုခဲ့တယ်လို့လည်းဒေါ်နယ်ထရမ်ကပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ်ဟာအခုပြီးဆုံးသွားတဲ့အာရှခီးစဉ်အတွင်းအမေရိကန်နဲ့နိုင်ငံရဲ့မူဝါဒဖြစ်တဲ့လူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုဆွံ့နှုတ်ခဲ့တယ်လို့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥချောစံသားကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave McLean ဖြစ်ပါတယ် VOE ရဲ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်းဖွင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်ကမ္ဘာနှံကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.